တနင်္လာရီတိုင်းဒေသကြီးဒဝယ်မြို့ကရွှေဝယ်တီရိအားကစားခွင့်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436ပြင်ဆင်ရေးနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥပဒေပညာရှင်ဦးထေးဦးနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကောင်းဆောင်ကိုမင်းကိုနိုင်တို့ကဒီနေ့ဟောပြောခဲ့တာပါ။ပြည်သူတွေအနေနဲ့တခင်ဖြစ်တယ်ဆိုတာကိုတည်တည်ပြဖို့အတွက်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ရမယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကောင်းဆောင်ကိုမင်းကိုနိုင်ကဒီနေ့ဒဝယ်မြို့မှာကျင်းပတဲ့လူမှုဟောပြောပွဲမှာပြောလိုက်ပါတယ
်။လောကကြီးမှာသီလကျိုးရင်ကျိုးမကျိုးရင်နေအဖားနဲ့အစဉ်ပြေရချမ်းသာမယ်ဆိုတဲ့အဖြေထွက်ခဲ့ပါတယ်။ပါမန်ပြည်သူတွေကတော့ညှို့ညှို့ငငယ်နဲ့သိမဲ့ချေကိုဆိုင်ဆောင်မတည်ခင်စကြားမှာထုတ်တဲ့အမိန့်တွေကိုနာခံဆိုတာသူတို့ပေးခဲ့တဲ့ကျွန်တော်တို့ပြည်သူတွေကိုကျုံလို့သဘောထားခဲ့တဲ့ဒီနေ့ကျွန်တော်တို့ကကျုံမဟုတ်ကြောင်းသခင်ဖြစ်ကြောင်းကိုသက်တည်ပြရမှာပါပဲ။ခင်ဖြစ်တယ်ဆိုတာကိုပြဖို့အတွက်ဖွဲ့စည်းပုံကိုပြင်ရမှာပါပဲ
။လွှတ်တော်ကိုယ်စားလှယ်တအူးအတွက်ပြည်သူတအူးဟာဆန္ဒမဲတမဲသာပေးခွင့်ရှိပြီးကာကွယ်ရေးဦးစီးချုပ်ကမဲဆန္ဒပေါင်းများစွာပေးခွင့်ရှိတာဟာလက်နက်ရှိလို့အခွင့်အူးခံတာလို့ကိုမင်းကိုနိုင်ကပြောပါတယ
်။ကျွန်တော်တို့အားလုံးရဲ့လောက်မျိုးဆက်တွေကဘာပြည်ရဲ့ဒီမျိုးပေါ်မှာမွေးလာသူချင်းအတူတူတယောက်နဲ့တယောက်အခွင့်အူးတွေပေါ်ယူနေတဲ့ကိစ္စဒီနေ့ချုပ်ချယ်အနိုင်ကျင့်တဲ့ကိစ္စတွေကိုတော့ငါတို့လည်းကြုံမခံဘူး။နောက်မွေးလာမဲ့ကလေးတွေလည်းကြုံမခံဘူးဆိုတဲ့တက်တည်နဲ့အခုစုဝေးပြီးတော့ကြောက်လာတယ်။လူတယောက်ကိုတမဲပဲကျဲခွင့်ရှိတဲ့အချိန်မှာတယောက်သောသူကပုံမှန်များစွာတန်တဲ့မဲတွေကိုရထားတယ်။အဲ့ဒီပုဂ္ဂိုလ်ဟာဘသူလဲလို့ကြည့်လိုက်တဲ့ခါကျတော့လက်နဲ့ကင်ထားတဲ့သူဖြစ်နေတယ်။ဆိုတော့လက်နဲ့ရှိတဲ့သူကလက်နဲ့မရှိတဲ့တာမန်လူတွေထက်အခွင့်အရေးခံထားတာမပေါ်လွင်နေဘူးလား
။ပင်လုံစာချုပ်မှာရေးထားတဲ့တိုင်းရင်းသားဒန်းတို့အခွင့်အရေးတွေကို2008ဖွဲ့စည်းပုံမှာထည့်သွင်းပြဋ္ဌာန်းထားတာကြောင့်ပြည်တွင်းငြိမ်းချမ်းရေးမရနိုင်တာလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥပဒေပညာရှင်ဦးထေးဦးကအခုလိုပြောပါရယ
်။လက်နက်ကိုင်တိုက်ပွဲတွေမငြိမ်းငြိမ်းဖြစ်နေတဲ့ကိစ္စတွေကိုဒီလို2008ဖွဲ့စည်းပုံမှာတစ်ဖက်တောင်းရင်းဒီလိုရေးထားတဲ့ပုံစံမျိုးနဲ့တော့ပြည်တွင်းငြိမ်းချမ်းရေးဘလို့မှမရနိုင်ပါဘူး။ပြည်လုံးစာချုပ်မှာပါတဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုပိုင်အုပ်ချုပ်ခွင့်ပါမှမရှိတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်ဒီလိုငြိမ်းချမ်းရေးမရနိုင်ဘူး။ဒီလိုငြိမ်းချမ်းရေးရနိုင်အောင်ဘာလုပ်မှမလဲ။ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ကောပြင်ရမယ်
။ဟောပြောပွဲကိုဒဝဲခရိုင်ဒဝဲတရက်ချောင်းလောင်းလုံးနဲ့ရေဖြူမြို့နယ်ကဒေသခံတွေတက်ရောက်ခဲ့ပါတယ်